Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇန်နဝါရီလ6ရက်တောက်တာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမိုင်းတန်းစင်နဲ့ကျွန်တော်ကြော်သိမ်းကြည့်နေပါပါ။သမရယူကောက်ပွဲမှာအင်တာနက်ကနေရုရှားကဝင်နှောက်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးထောက်လိုင်းအဖွဲ့တွေဒီကနေ့ဒေါ်နယ်ထရမ့်ကိုအစီရင်ခံတင်ပြကြဖို့ရှိပါတယ်။ဒေါ်နယ်ထရမ့်ကျန်းသက်စာချင်းစုပွဲနေ့မှာစီးကြောက်စစ်လေးတွေကိုအခမဲ့ဝေဖို့စီးကြောက်တရားဝင်3ဆွဲခွင့်ရရေးလှူရှားသူတွေကစီစဉ်ထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်ကကော်ဖီဆိုင်ကိုဇူလိုင်လကတနက်နေ့ဝင်ပြတဲ့ဖြစ်ရတဲ့အဓိကတန်းရရှိသူတို့အုပ်ကိုဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့ကပြစ်တက်လိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားနိုင်ငံကထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညနေခင်းနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့မင်းညာတို့ကမလေးရှားနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမားတချို့အသက်ခံရပုံကိုအရင်ဆုံးနှာစေရမှာပါ
မင်းညာညစနေရီတော့မှာကလေးတွေကအလုပ်မှာ overtime ကျူးကြီးပြန်နေတော့ဒီအိမ်နဲ့ဆွေုံနဲ့ကြားတော့မှာပေါ့လေရှိပဲနောက်ပတ်ကိုပြစ်တက်ခိုက်တဲ့အခါကျတော့လေးအောင်ပေါ်ကျူးကြီးသေးခဲ့တယ်တော့က
မလေးရှားချင်းဆိုင်ညာရေးကူညီမှုအသင်းဥက္ကဋ္ဌရဲ့ပြောပြချက်နဲ့အတူနှာစေရမှာပါကချင်ပြည်နယ်မှာကချင်ကျောင်းသားတဦးကိုပြစ်တက်ခဲ့တဲ့တပ်သားကိုထောင်ဒဏ်2နှစ်စီရင်ချက်ချမှတ်တာကိုမကျေနပ်တဲ့ဒေသခံတွေကကာကွယ်ရေးဦးစီးချုပ်ကိုစတင်ဖို့ပြင်ဆင်ထားပါတယ်။အမေရိကန်မှာတော့အမျိုးသားထောက်လှမ်းရေးဌာနအကြီးအကဲကရွေးကောက်ခံသမ္မတကိုထောက်လှမ်းရေးအတိုင်းအဝိုင်းရဲ့စွမ်းဆောင်ရည်ပေါ်အထင်မသေးဖို့သတိပေးလိုက်ပြီးရွေးကောက်ပွဲကိုရုရှားကစိုက်ဘာအင်တာနက်ကနှောက်ယှက်ခဲ့တာကိုအခိုင်အမာယုံကြည်တယ်လို့ပြောပါတယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးသိထားရတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင်။
ရုရှားကအင်တာနက်ကနေအချက်အလက်တွေခိုးယူခဲ့တာနဲ့ပတ်သက်ပြီးထောက်လှမ်းရေးအဖွဲ့တာဝန်ရှိသူတွေကဒီကနေ့မှရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုအပြည့်အစုံစီရင်ခံကြဖို့ရှိပါတယ်။ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားကအင်တာနက်ကနေခိုးဝင်ပြီးအချက်အလက်တွေယူခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအဖွဲ့တွေကပြောထားတာကိုမစ္စတာထရမ့်ကပယ်ချထားတာပါ။မစ္စတာထရမ့်ဟာထောက်လှမ်းရေးအဖွဲ့တွေကိုအပြင်းထန်ဝေဖန်ထားသူဖြစ်ပြီးဒါဟာရွေးကောက်ခံသမ္မတတူအနေနဲ့အရင်ကမရှိခဲ့ဘူးပါဘူး။ဒါပေမဲ့လည်းကြာသပတေးနေ့တုန်းကတော့လေတံနဲ့နဲ့လျှော့ပြီးသူဟာအမေရိကန်ထောက်လှမ်းရေးအဖွဲ့တွေကိုထောက်ခံသူတူပါလို့ထွတ်တာမှရေးပါတယ်။နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာရုရှားကဝင်နှောက်ခဲ့တယ်ဆိုတဲ့အထောက်အထားတွေကသိခိုင်းလုံပေမဲ့အဲ့ဒီလို့ရကြောင်းမစ္စတာထရမ့်အနိုင်ရဖို့အထောက်အကူဖြစ်ခဲ့သလားဆိုတာကိုပြောဖို့ကတော့ဘလို့မှမဖြစ်နိုင်ဘူးလို့အမေရိကန်ထိပ်တန်းထောက်လှမ်းရေးတာဝန်ရှိသူတွေစာသားပေးနေကလွတ်တော်မှာအစီရင်ခံကြပါတယ်။ရုရှားရဲ့လို့ရဟာထရမ့်အနိုင်ရအောင်အထောက်အကူဖြစ်စေဖို့အတိအကျရည်ရွယ်ခဲ့တာလို့ဒီမိုကရက်အများအပြားကယုံကြည်ပါတယ်။အမေရိကန်ရဲ့ဗဟိုနိုင်ငံရေးပါတီကိုမဆိုဦးတည်တဲ့ပြင်ပကဝင်ရောက်နှောက်ယှက်မှုဟာရာဇဝတ်မှုဖြစ်တယ်လို့ Republican အမတ်တချို့ကပြောပါတယ်
။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ကျန်းသက်စာချင်းစုပွဲအတွင်းမှာဆေးကြောက်ပါတဲ့ဆေးလိပ်ထောင်ပေါင်းများစွာကိုအလကားဝေဖို့ဆေးကြောက်တရားဝင်၃ဆွဲခွင့်ရရည်လှုံ့ဆော်နေတဲ့အဖွဲ့အုပ်စုတစ်ခုကစီစဉ်နေပါတယ်။ DC ဆေးကြောက်၃ဆွဲသူများညွန်ပေါင်းအဖွဲ့က Washington DC မြို့တော် DuPont Circle အနောက်DuPont Circle အရဲ့အနောက်ချက်မှာ January 20ရက်နေ့မနက်8နာရီကစပြီးဆေးကြောက်စစ်လေးတွေကိုဝေမှာပါ။ Washington DC မှာဆေးကြောက်ကိုအပန်းဖြေသုံးဆွဲတာဟာတရားဝင်ဖြစ်ပါတယ်။ဆေးကြောက်နဲ့ပတ်သက်ပြီးသုံးဆွဲသူတွေကြားမှာတိထားကြတဲ့ Number 420ကိုတင်ကြတာပြပြီးတော့ Mr. Trump ကျန်းသစ်စာချိန်ဆိုပွဲမင်းကွန်းပြောတဲ့4မိနစ်နဲ့စက္ကန့်20လုံးအချိန်တိကျမှာထောင်ပေါင်းများစွာသောဆန္ဒပြသူတွေကဆေးကြောက်စစ်လေးတွေကိုမိငိပြီးစတောက်ကြမှာပါ။အဓိကပေးချင်တဲ့သတင်းစကားကတော့ဆေးကြောက်ကို Federal အစိုးရအစ်အနေနဲ့တရားဝင်ခွင့်ပြုသင့်တယ်ဆိုတာပါပဲလို့ DCMJ ဆိုတဲ့အဖွဲ့ကိုတီထောင်သူ Adam Adinger ကပြောပါတယ်။ဒီအဖွဲ့ဟာ Washington DC မှာဆေးကြောက်သုံးဆွဲမှုတရားဝင်ခွင့်ပြုချက်ရအောင်တွန်းအားပေးလှုပ်ရှားခဲ့တဲ့အဖွဲ့ဖြစ်ပါတယ်။2014ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့တရားဝင်ခွင့်ပြုချက်အရဆိုရင်ဆေးကြောင်းနှအောင်စအထိတရားဝင်ကိုင်းလို့ရပြီးတော့ဆေးကြောင်းပင်စိုက်တာဒါမှမဟုတ်အလကားပေးတာတရားဝင်ဖြစ်ပါတယ်။ဒါပေမဲ့ရောင်းလို့တော့မရပါဘူး။ဒါပြင် Federal အစိုးရနယ်မြေဖြစ်တဲ့ National Mall မှာဆေးကြောင်းသုံးဆွဲတာကိုတော့တရားဝင်ခွင့်ပြုမထားပါဘူး
။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တန်သစ်စာချင်းစုပွဲနေ့မှာဆန္ဒပြဖို့တွေလို့ဖို့စီစဉ်တော့ကိုခုမပြုဘူးဆိုရင်တရားစွဲမယ်လို့အမေရိကန်လူမှုခွင့်ရေးဆိုင်ရာရှေ့နေတွေကအမေရိကန်အမျိုးသားပန်းချံမြန်ဆိုင်ရာဌာနကိုချင်းချောက်ပြောလိုက်ပါတယ်။ရွေးကောက်ပွဲမှာမစ္စတာထရမ့်အနိုင်ရတာကိုကန့်ကွက်ဆန္ဒပြဖို့ဒါမှမဟုတ်ထရမ့်သမ္မတကျန်းသစ်စာချင်းစုပွဲကော်မတီနဲ့မဆိုင်ဘဲထောက်ခံပွဲလုပ်ဖို့ခွင့်ပြုချက်တင်ထားတဲ့အုပ်စု26ခုထဲက3ခုပဲခွင့်ပြုချက်ရပါသေးတယ်။ကျန်းသစ်စာချင်းစုပွဲလုပ်ဖို့15ရက်ဖဲလူတော့တဲ့အချိန်မှာငင်းချမ်းပြီးဥပဒေနဲ့အညီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာလှုပ်ရှားမှုတွေကိုစီစဉ်သူတွေအနေနဲ့စီစဉ်လုပ်ဆောင်နိုင်ရေးအဓိကလိုအပ်တဲ့ခွင့်ပြုချက်တွေထုတ်ပေးဖို့ရာအမျိုးသားပန်းချံများဆိုင်ရာဌာနနဲ့ထရမ့်သမ္မတကျန်းသစ်စာချင်းစုပွဲကော်မတီတို့ကအတားအဆီးလုပ်ငင်းဆန်နေတယ်လို့မာရာဗာဟီဒန်ဟီလီယတ်က ကြာသပတေးနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။သူဟာ The Partnership for Civil Justice Fund အဖွဲ့ကအမှုဆောင်ညွှန်ကြားရေးမှုပါ။ National Moral နဲ့ပတ်ဝန်းကျင်မှာသမ္မတကျန်းသစ္စာကျင်းစုပွဲကော်မတီအသုံးပြုဖို့နေရာတွေကိုပုံမှန်အဖြစ်ပန်းချန်ဌာနကယာထားသတ်မှတ်ပေးလေရှိပါတယ်။ဒါပေမဲ့ဒီတစ်ချိန်မှာတော့အများပြည်သူနဲ့ဆိုင်တဲ့နေရာတွေကိုမဝင်နိုင်အောင်ပိတ်ပစ်ပြီးတော့ပန်းချန်ဌာနကအလွန်အကျွံလှုပ်ထားတယ်လို့ဆန္ဒပြသူတွေကိုကူစားပြုတဲ့ရှင်းလင်းတွေကပြောပါတယ်။ခွင့်ပြုချက်တွေကိုထုတ်မပေးဘူးဆိုရင်ဒီကနေ့တရားစွဲမယ်လို့ချိန်ချောက်ထားတာပါ။ဒါပေမဲ့ကြာသပတေးနေ့နောက်ပိုင်းမှာတော့ခွင့်ပြုချက်တွေမကြခင်ထုတ်ပေးမယ်လို့ပန်းချန်ဌာနပြောခွင့်ရကပြောသွားပါတယ်။
စီးရီးယားမှာရှိတဲ့ရုရှားစစ်ဖက်ခင်းကျင်းတွေကိုရုရှားကစားပြီးလျှော့ချနေပါပြီ။ရုရှားလက်နက်ကိုင်တပ်ဖွဲ့များရဲ့ဒေနာပတိချုပ်ဗလာဒီမီယာပူတင်ရဲ့ဆုံးဖြတ်ချက်နဲ့အညီစီးရီးယားမှာပို့ထားတဲ့စစ်ဖက်အင်အားတွေကိုရုရှားကာကွယ်ရေးဝန်ကြီးဌာနကစားပြီးလျှော့ချနေပါပြီ။လို့ကျော်ချနေပြီလို့ရုရှားစစ်ဖက်အကြီးအကဲ Valerie Gerasimov ကဒီကနေ့မှပြောလိုက်ပါတယ်။ရေတပ်ဗိုလ်ချုပ်ကြီး Kuznetsov လင်းရင်တင်တင်မော့နဲ့အရန်တင်မော့တွေကိုအရင်ဆုံးရုံမယ်လို့ Gerasimov ကပြောပါတယ်။ CBI ပြည်တွင်းစစ်မှားရုရှားနိုင်ငံဟာသမ္မတ Bashar al-Assad ရဲ့အဓိကမဟာမိတ်ပါ။၅နှစ်ကြာကြာစစ်ပွဲအတွင်း CBI အစိုးရအတွက်အကြီးမားဆုံးအောင်ပွဲဖြစ်ပြီးခဲ့တဲ့လမှာ Aleppo မြို့ကနေတပုံတွေကိုမောင်းထုတ်လိုက်နိုင်တာဟာရုရှားစစ်ဘက်ဟာအဓိကနေရာမှာပါဝင်ခဲ့ပါတယ်။စီးရဲဆိုးရတက်တဲ့တပုံအဖွဲ့တချို့ကြားမှာအပြစ်ခက်ရစဲရိတ်ကိုကြီးညာခဲ့တဲ့ရုရှားနိုင်ငံဟာဒီကနှောင်းပိုင်းကျရင်ငြိမ်းချမ်းဆွေးနွေးပွဲလုပ်ဖို့စီစဉ်နေတာမှာအဓိကအရေးပါတဲ့နိုင်ငံတစ်ခုဖြစ်လာပါတယ
်။ UAE ဘေးကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေတောက်ကြညနေပဲသတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကကော်ဖီဆန်တစ်ခုမှာပြီးခဲ့တဲ့နှစ်ကလူတွေကိုတနက်နေ့ဝင်ပစ်တက်ခဲ့တဲ့ဖြစ်ရပ်အတွက်အဓိကတန်ရရှိထားသူကိုပစ်တက်လိုက်ပြီလို့ဒါကာရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဒါကာမြို့တော်က Artisan Coffee ဆိုင်ကိုပြီးခဲ့တဲ့နှစ်စုလင်လာကတိုက်ခိုက်မှုမှာအဓိကကြိုးကန်စီစဉ်သူတွေတဲ့နူရူအစ္စလမ်မာဂျန်လည်းပါတယ်လို့ယူဆထားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဖြစ်ရပ်မှာနိုင်ငံသားအများစုဖြစ်တဲ့ဒဇာကန်အယောက်20အသက်ခံခဲ့ရပါတယ်။နောက်ထပ်တန်တရားရှိသူအကြံဖက်ဝါဒီတူကိုလည်းမနေ့အစောပိုင်းအပြန်အလှန်ပစ်ခတ်မှုမှာတတ်လိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီဒုတိယစစ်သွေးကြွားကဘယ်သူပဲဝါဆိုတာကတော့လောလောဆယ်မသိရသေးပါဘူး။ကော်ဖီဆိုင်ကိုတိုက်ခိုက်တာသူတို့လက်ချက်ဖြစ်တယ်လို့ IS အစွန်းရောက်အဖွဲ့ကပြောထားပေမဲ့လည်းတိုက်ခိုက်သူတွေဟာဂျမာဥမာဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့ကအဖွဲ့ဝင်တွေဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်ပြည်တွင်းအခြေဆိုင်အဲ့ဒီအဖွဲ့ကိုပိတ်ပင်ကန့်သတ်ထားတာ10နှစ်ကျော်နေပါပြီ။ကော်ဖီဆိုင်ကိုတိုက်ခိုက်ခံရပြီးကြတဲ့ကဆိုရင်အစ္စလာမ်အစွန်းရောက်ဝါဒီ45ယောက်တဲ့မင်းဲကိုလူမျိုးရေးတပ်တွေကတုတ်တင်ခဲ့ပြီးပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘာသာရေးအစွဲကင်းတဲ့ဘလော့ဂါတွေ၊စာရေးဆရာတွေ၊ထုတ်ဝေသူတွေ၊လူနည်းစုတွေနဲ့နိုင်ငံသားတွေကိုပိတ်မှတ်ထားပြီးတော့တိုက်ခိုက်တာတွေမကြသေးခင်နှစ်တွေအတွင်းအတော်များများဖြစ်လာနေတာပါ
။ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ကလိန်ကျွန်းတွေအဖြစ်အသုံးချခဲ့တဲ့တောင်ကိုရီးယားမျိုးသမီးတူရဲ့ရုပ်ထုကိုတောင်ကိုရီးယားနိုင်ငံဘူဆန်မြို့ကဂျပန်ကောင်စစ်ဝန်ရုံးရှိမှာချထားတဲ့ပေါ်တုံ့ပြန်တဲ့အနေနဲ့ဂျပန်ဆိုရကတောင်ကိုရီးယားဆိုင်ရာဂျပန်သံမက်ကြီးကိုတိုင်းပြည်ကိုပြန်ခေါ်လိုက်ပါတယ်။ဒုတိယကမ္ဘာစစ်အတွင်းရှေ့တန်းရောက်ဂျပန်စစ်သားတွေကိုလိန်ပိုင်းဆိုင်ရာဖျော်ဖြေဖို့အာရှဒေသတဝန်းကအမျိုးသမီးတွေအများအပြားကိုလိန်ကျွန်းတွေအဖြစ်အဓမ္မခိုင်းစေခဲ့ရတာပါ။ဂျပန်ဆိုရအတွင်းဝန်ချုပ်ယိုရှိဟီဒါဆူဂါကတော့ဂျပန်ကောင်စစ်ဝန်ရုံးရှိမှာဒီလိုရုပ်ထုလာချထားတာကတော့အင်တာနက်ဝန်ထဲစရာကိစ္စဖြစ်တယ်လို့ဒီကနေ့မှပြောလိုက်ပါတယ်။ဂျပန်နေနဲ့တောင်ကိုရီးယားနိုင်ငံနဲ့စီးပွားရေးဆိုင်ရာဆွေးနွေးမှုတွေလောလောဆယ်ရပ်ပစ်လိုက်ပြီးတော့နှစ်နိုင်ငံကြားငွေကြေးလဲလှယ်သုံးစွဲနိုင်အောင်စီစဉ်နေတဲ့ဆွေးနွေးညှိနှိုင်းမှုတွေကိုလည်းရပ်ဆိုင်ထားတယ်လို့မစ္စတာဆူဂါကပြောပါတယ်။ဒုတိယကမ္ဘာစစ်အတွင်းလိန်ကျွန်းတွေအဖြစ်သုံးချခံခဲ့ရတဲ့အမျိုးသမီးတွေနဲ့ပတ်သက်လို့2015ခုနှစ်အတွင်းဂျပန်နဲ့တောင်ကိုရီးယားနိုင်ငံကြားရေးဝန်ကြီးတွေကြားမှာအထင်ကြီးတဲ့သဘောတူညီချက်ယူခဲ့တာရှိပါတယ်။အဲဒီထဲမှာဂျပန်ဝန်ကြီးချုပ်ရှင်ဆိုဟာအဘေကဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်တောင်းပန်စာထုတ်ပြန်ပေးဖို့နဲ့အသက်ရှင်ရဲ့ကြံနေသေးတဲ့အသုံးချခံမျိုးသမီးတွေကိုရန်ပုံငွေဒေါ်လာတန်းနဲ့ချီထောက်ပံ့ပေးဖို့ကတိကဝတ်လည်းပါပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ကိုကန့်ကွက်ကြတဲ့တောင်ကိုရီးယားတက်ကြွလှုပ်ရှားသူတွေကပြီးခဲ့တဲ့လထဲမှာပဲဂျပန်ကောင်စစ်ဝန်ရုံးရှိမှလင်ကျုံမျိုးသမီးတူရဲ့ရုပ်ထုကိုလာထားကြတာပါ။အလားတူရုပ်ထုမျိုးကိုဆိုးမျိုးကဂျပန်တန်ရုံနီးမှလည်းနှစ်အတော်ကြာထားခဲ့ပူပါတယ်။
နျူကလ িয়ার အစီအစဉ်ပေါ်မြောက်ကိုရီးယားနဲ့ထိတ်တိုက်ဖြစ်တာကကင်ဂျွန်အွန်ရဲ့အာဏာပူအားကောင်းစေပေမဲ့လူ့အခွင့်အရေးဆိုင်ရာစက်ပြီးဝေဖန်တာအပြင်ကဘာကသတင်းအချက်အလက်တွေဆက်ပြေးတာဟာရေရှည်မှာဖိနှိပ်အုပ်ချုပ်တဲ့အာဏာရှင်အစိုးရပြုတ်ကျရေးကိုဦးတည်လိမ့်မယ်လို့ပဲပြောင်းလာတဲ့မြောက်ကိုရီးယားထိတန်းတာဝန်ရှိသူတို့ကပြောလိုက်ပါတယ်။ဗီဒီနိုင်ငံဆိုင်ရာမြောက်ကိုရီးယားဒုတိယသံမတ်ထေယွန်းဟိုဟာ ပြီးခဲ့တဲ့နှစ်ဇူလိုင်လကတောင်ကိုရီးယားဘက်ခိုဝင်သွားတာပါမကြသေးခင်တုန်းကတော့တောင်ကိုရီးယားအမျိုးသားထောက်လှမ်းရေးအဖွဲ့နဲ့ဆက်ဆက်ရှိတဲ့သုတေသနအဖွဲ့တစ်ခုဖြစ်တဲ့အမျိုးသားလုံခြုံရေးမဟာဗျူဟာအင်စတီကျူမှာလေ့လာသုံးသပ်သူတူဦးဖြစ်လာပါတယ်လျှို့ဝှက်လွန်းတဲ့ကင်ဂျွန်အွန်းရဲ့စင်စါတွေးခေါ်ပုံနဲ့အပြောင်းလဲဖြစ်အောင်နိုင်ငံတကာအတိုင်းဝိုင်းကအကောင်းဆုံးဘာလုပ်နိုင်မယ်ဆိုတာတွေပေါ့ဆိုးမျိုးတော်ကသတင်းဌာနတွေကိုထဲကစပြီးပြောလာနေတာပါမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေကိုပိတ်ပင်ကန့်သတ်တဲ့ဆုံးဖြတ်ချက်တွေကိုကုလသမဂ္ဂလူမျိုးရေးကောင်စီကချထားတဲ့ကြားမှာပဲကင်ဂျွန်အွန်းကတော့သူ့နိုင်ငံကိုနျူကလ িয়ার ပိုင်ဆိုင်တဲ့နိုင်ငံတစ်ခုအဖြစ်ကြေညာထားပါတယ်။ပို့ပို့ပြီးတော့အားကောင်းလာတဲ့နျူကလ িয়ার စမ်းသပ်မှု2ကြိမ်နဲ့ဆေးပြောင်းနိုင်တဲ့ယင်တွေနဲ့ရင်ငုတ်သင်္ဘောတွေကနေပြစ်လွတ်တဲ့ဒုံးကျည်စမ်းသပ်မှု24ကြိမ်ကို2016ခုနှစ်အတွင်းမြောက်ကိုရီးယားကလုပ်ခဲ့ပါတယ်။
အာဖဂန်ကအမေရိကန်စစ်တပ်တွေကိုဦးဆောင်ခဲ့တဲ့သူလည်းဖြစ်တဲ့ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ညွှန်ကြားရေးမူဟောင်းဒေးဗစ်ပက်ထရီယက်စ်ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ယာထားဖို့စဉ်းစားခံထားရတယ်မှာပါပဲလေ။သူကတော့နောက်လာမဲ့ Trump အစိုးရလက်ထက်မှာဘယ်ခန်းကဏ္ဍကပါဝင်မယ်ဆိုတာမသိဘူးလို့ VOA ကိုပြောပြပါဗျ။နိုင်ငံခြားရေးဝန်ကြီးအဖြစ် Rex Tillerson ကို Trump ရွေးချယ်ကြီးနားမလုပ်ခင်မှာသူက Trump နဲ့စကားပြောခဲ့တယ်လို့ပက်ထရီယက်စ်က VOA ကိုဒီဘက်တွင်မှပြောပြပါဗျ။Trump message စီယုံစီကာလာတုံးကပြောခဲ့တဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပြီးတော့နောက်ဘယ်မူဝါဒတွေနဲ့ဖြေရှင်းမယ်ဆိုတာကိုလည်းဆွေးနွေးခဲ့ပါတယ်။ဒီအကျိုးရှိတဲ့စကားပြောဆွေးနွေးမှုလို့ Patriots ကပြောပါတယ်။ Tillerson ကိုရွေးလိုက်တဲ့ Trump ရဲ့ဆုံးဖြတ်ချက်ကိုချီးကျူးပြောဆိုပြီးတော့ Tillerson ကဒီရာထူးအတွက်အရေးပါမှာပါလို့ပြောသွားပါတယ်။CIA ကသူထွက်လာပြီးတဲ့၄နှစ်တာချိန်မှာ Patriots ကအထက်လွတ်တော်အမတ်တွေစစ်တပ်အဖွဲ့ဝင်တွေနဲ့အဆက်အသွယ်မပြတ်ခဲ့ပါဘူးဒီလိုဆက်ဆံရေးအတွင်းရှိမယ်လို့မျှော်လင့်တယ်လို့လည်းသူကပြောပါတယ်အာရှလေပိုင်းဒေသက IS တွေကိုနှိမ်နှင်းရင်းပြီးပြည့်စုံတဲ့စီးယုံရေးရှိမှဖြစ်မယ်လို့သူမြင်တဲ့အကြောင်းကို VOA Kurdish ဌာနကို New York မြို့မှာပြောပြပါတယ် VOA နဲ့ဒီလိုတနားရီလောက်ကြာတဲ့တွေ့ဆုံဆွေးနွေးပွဲမှာ Syria နာကက်ရေးကစ Trump အစိုးရတန်တမာရေး Afghan စစ်ပွဲတရုတ်နဲ့ Taiwan ဆက်ဆံရေးစရဲကောင်းစဉ်တွေကိုဆွေးနွေးခဲ့ကြပါတယ်
တိုင်ဝမ်သမ္မတဆိုင်အင်းဝမ်ဟာစနေနေ့မှာအမေရိကန်ပြည်ထောင်စုကိုလာပါမယ်။ပြီးကြတဲ့လကယူကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့ထင်မှားပဲဖုံးဆက်စကားပြောခဲ့ပြီးဆက်ဆံရေးပိုကောင်းလာမယ်ဖြစ်နိုင်ခြေရှိနေချိန်မှာပဲအခုလိုလာရောက်မှာပါ။ဒါအပြင်တိုင်ဝမ်ရဲ့မဟာမိတ်အဖြစ်ကနေတနေ့မှာတရုတ်ဘက်ကိုလှည့်သွားနိုင်တဲ့အမေရိကတိုက်အလဲပိုင်းနိုင်ငံတွေကိုလည်းသွားပါလိမ့်မယ်။အခုခီးစဉ်ဟာတိုင်ဝမ်နဲ့အမေရိကတိုက်နိုင်ငံတွေအကြားတည်ငြိမ်နေပေမဲ့တိတ်မခိုင်မာလာတဲ့ဆက်ဆံရေးပေါ်စံတမ်းမှုတစ်ခုအဖြစ်တိုင်ဝမ်မှာမြင်ကြပါတယ်။ဒါပေမဲ့တရုတ်နိုင်ငံဘက်မှာတော့အထူးသတိထားစရာကိစ္စဖြစ်နေတာပါ။သမ္မတဆိုင်အမေရိကန်မှာတထောင်နာမဲ့ကိစ္စပေါ်တရုတ်ကကန့်ကွက်ထားပြီးဖြစ်တယ်လို့မစ္စတာထရမ့်နဲ့သမ္မတဆိုင်နီးစပ်မဲ့အရေးလက္ခဏာအစ်တွေထွက်လာမယ်ဆိုရင်တုံ့ပြန်မယ်လို့ခန့်မှန်းထားကြပါတယ်။ကိုပိုင်အုပ်ချုပ်တဲ့တိုင်ဝမ်ကိုတရုတ်ကသူ့နိုင်ငံရဲ့တစ်စီတစ်ပိုင်းဖြစ်သတ်မှတ်ထားပြီးပြည်ပဆက်ဆံရေးလိုခွင့်ရှိတဲ့နိုင်ငံတစ်ခုအဖြစ်မသတ်မှတ်ပါဘူး။တိုင်ဝမ်ခေါင်းဆောင်တွေပြည်ပခရီးထွက်တဲ့အခါတိုင်းမှာတရုတ်ကစိုးရိမ်လေးရှိပါတယ်။ရှီကာဂိုမြို့မှာလူမဲလူငယ်လေးဦးကစိတ်ဝိတနာရှင်လူဖြူဆဲကျော်သက်တဦးကိုနှိပ်စက်နေတာကိုရိုက်ယူထားတဲ့ဗီဒီယိုကနေလူမျိုးရေးမုန်တီးမှုခွဲခြားဆက်ဆံမှုနဲ့အမုန်းတရားတွေဟာမိသားစုတွေနဲ့လူမှုဝန်ဝိုင်းတွေအပေါ်ဘယ်လောက်တောင်မှဆူဆူရွေရွာတက်ရောက်နေတယ်ဆိုတာကိုမြင်တွေ့ရလိုက်တယ်လို့သမရဘရတ်ကိုဘာမာကပြောပါတယ်ခင်ဗျာ
ကြောင်နေညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းရေဒီယိုနဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးမလေးရှားရောက်မြန်မာနိုင်ငံကအလုသမားတွေအသက်အန္တရာယ်ပေးနေကြုံခဲ့ရတဲ့အခြေအနေကိုပြောပြမှာပါမလေးရှားနိုင်ငံကွာလာလမ်ပူမြို့နီးမှာအမည်မသိလက်နက်ကင်တချို့ရဲ့တိုက်ခိုက်မှုကြောင့်မြန်မာအလုသမား9ယောက်သေဆုံးခဲ့တဲ့အကြောင်းမလေးရှားအာဏာပိုင်တွေကပြောပါရယ်စာတန်းမြို့နယ်မှာအလုလုကင်နေတဲ့မြန်မာနိုင်ငံသားတွေကိုလက်နက်ကင်လူတစုကဓားတွေနဲ့တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့လူတချို့ကလည်းဖမ်းဆီးစစ်ဆေးနေပြီလို့မလေးရှားရဲတပ်ဖွဲ့ကပြောပါရယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရယ်ရှင
်မလေးရှားနိုင်ငံကွာလာလမ်ပူမြို့နယ်ကီလိုမီတာ30လောက်กว่าဝေးတဲ့စာတန်းဆိုတဲ့နေရာတစ်ခုကဆက်ဆက်ပစ္စည်းစိတ်ယုံတစ်ခုမှာအလုလုကန်နေတဲ့မြန်မာနိုင်ငံသားတချို့ဟာကြာသာပတိနေ့ညကအလုကအပြန်မှာလက်နက်ကင်လူတစုရဲ့တိုက်ခိုက်မှုကိုခံခဲ့ရတာဖြစ်တဲ့အကြောင်းမြန်မာအလုသမားရဲ့လှုပ်ရှားနေသူတွေနဲ့မလေးရှားအာဏာပိုင်တွေကပြောပါရယ်ဓာတ်တွေကင်ဆောင်လာသူအမိမသိလူအုပ်စုရဲ့တိုက်ခိုက်မှုကြောင့်မြန်မာနိုင်ငံသား၄ဦးကတော့နေရာမှာတင်ပွဲချင်းပြီးတေဆုံးခဲ့ရတယ်လို့လည်းမလေးရှားခြေဆိုင်နိုင်ကူညီမှုအသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါရယ
်မနေ့ကညစနေရီတော့မှာကလေးတွေကအလုပ်မှာ overtime ချင်းကြီးပြန်နေပေါ့ဒီတော့ဒီ Kuala Lumpur ကနေကီလိုမီတာ30လောက်ရှိတဲ့စာတမ်းမြို့မှာအလုပ်လုပ်ကြတယ်သူတို့ကဒီမီတာပေါက်လုပ်တဲ့ဆေးရုံမှာပေါ့ဒီအဲ့မှာမီတာပေါက်ဆိုတော့မီတာပေါက်လုပ်ဆေးရုံနဲ့ပြန်ကြတယ်ပြန်ကြတဲ့အခါမှာသူတို့နေ့တိုင်းဒီလမ်းအမြဲပြန်နေတယ် ไอ้สันนิษฐานเนี่ยมันเนี่ยเนี่ยจะต้องเอาไอ้นั่นดิแกเนี่ยบอกดิแกเนี่ยชิมาเว้ยไอ้เนี่ยสิ่งเนี่ยจานเอามาบอกดิไอ้ลูดซูยเต็มเข้มข้างเลยอะไรไอ้ลูดไต่ไข่อะไรสรุปไต่ไข่มันมันชิเว้ยเราก็คุยไต่ไข่จะทำอะไรเลี้ยงพ่อจิ้งจกเลยต้องว่าเพี้ยนแทนแต่ยังชิเกเลยสวยดีจังเลยเนี่ยชั้นเนี่ยดูดีกันยาเรียนดีกว่าช่างบีตัวทบีตัวละเบี้ยวบีเยาว์มันเอาไปใช้สุนันท์มียาดูไต่ไข่มูจ้า
มีมาในงานด้านเงาตีส่งบีในอุตยานยาเกจ้าเนี่ยแต่ใครมุ่งเนี่ยเสนอบีจะช้ามีมาในงานด้านคนอื่นก็เลยคอยอยู่สิ่งนี้เลยลูกเลยแสดงขยันยายเยี่ยมูลีเวลังกูกาบีมาเลเซียมีเดียร์มาพบยานีบาร์เลยแต่ใครมุ่งเรื่องด้วยแต่ยังอภิเษกยาเกเรนเขาตัวอื่นก็รอเสี่ยงมาทั้งมันตีส่งเกจ้าเลยมาเลเซียมีมาในงานด้านตัวอื่นก็พบยานีบาร์เลย
โอ้จ้าบอกมันยากจริงๆเลยเสี่ยงมาตีตัวเรื่องสุดเลยฮาร์ด
โอ้ที่ดูมียาดีอยู่แล้วก็โอ้กระดาษโมฉันเอามีมาแต่ยังว่าเลยตัวเสียดีไหมทีนี้ตอนเสียดอกขาดจะรอโอ้เช่นยาเย็ดเท่าไหร่รู้แล้วเปล่าเลยคู่พี่เจนเนี่ยปัตตาลูมาเลเซียเนี่ยงามยามาแต่ยังอู้สัตว์มีมีบุจูซากันไปไหมสัตว์ลูมียาเก็บบ่าวยามาเนี่ยยังใครบินเนี่ยด้วยมาปีเกเรนี่ก็ไม่งาพี่ป้าเกเรอาจารย์พามุพี่เซนี่ปีรู้เห็นจะมุสลิมเนี่ยบ่มาพี่เนี่ยมุรีลูกคนยิ่งชอบพามุรีสิ่งนี้ได้สบีปีเกเรลากาเบ้ม ော်လာခဲ့ကြတယ်လို့မြန်မာတန်ယုံကလည်းသတိနဲ့သွာလာနေထိုင်ကြဖို့တိုက်တွန်းချက်ထုတ်ပြန်ခဲ့ပါတယ်။မလေးရှားချီဆိုင်နိုင်ရေးကူညီမှုအသင်းဥက္ကဋ္ဌဦးဆန်းဝင်းကတော့မြန်မာပြည်တွင်းမှာမတည်ငြိမ်မှုတွေဖြစ်လာပြီးတဲ့အချိန်မျိုးမှာအလားတူဖြစ်ရက်တွေကြုံရလေးရှိတယ်ဆိုပြီးပြောပါတယ်။
ကျွန်တော်2023မှာဆိုရင်တော့ကျွန်တော်တို့မေကီလာအရေးအကြောင်းကျွန်တော်တို့ကွာလာလမ်ပူမြို့စာမန်ဆိုတဲ့ဒေသမှာတည်းဒီလိုဘောတည်းနေလူမျိုးရေးတိုက်ခိုက်မှုတွေဖြစ်သွားခဲ့တယ်။အခုပြစ်ဆာဒီရဲ့လူမျိုးရေးပြစ်ဆာရင်းနဲ့နည်းနည်းပါးပါးတော့ဆက်နွယ်မလို့ကျွန်တော်ထင်တယ်ပေါ့ဒီ
။မလေးရှားနိုင်ငံမှာတရားဝင်ကတရားမဝင်ပါနေထိုင်အလုပ်လုပ်ကြနေတဲ့မြန်မာတွေ9သိန်းထက်မနည်းရှိနေတာပါ။လာစဉ်လဲမလေးရှားမှာအလုပ်လုပ်ကြလူတွေလူလေးတောင်ထက်မနည်းကိုမြန်မာအစိုးရကစေလွတ်နေတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာမြန်မာအရေးနဲ့ပတ်သက်ပြီးကန့်ကွက်မှုတွေဖြစ်လာပြီးတဲ့နောက်ပိုင်းမှာတော့မလေးရှားနိုင်ငံမှာရှိတဲ့မြန်မာနိုင်ငံသားတွေအတွက်စိုးရိမ်မှုတွေရှိတယ်ဆိုပြီးပြီးခဲ့တဲ့ဒီဇင်ဘာလအတွင်းမှာအလုပ်သမားတွေဆေလွတ်မဲ့အစီအစဉ်ကိုယာယီရဆိုင်းလိုက်ကြောင်းအလုပ်သမားညွှန်ကြားမှုဦးစီးဌာနကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
မအေးအေးမှာပြောပြသွားတာပါရှင်အခုတော့ကချင်ကျောင်းသားတူအသက်ခံရတဲ့အမှုစီရင်ချက်ချမှတ်ပြီးနောက်ဆက်တွဲအခြေအနေကိုသိကြရမှာပါကချင်ပြည်နယ်မြကြီးနားမြို့ဗလာမင်းတင်တရာအနီးတနတ်တန်ရနဲ့တည်ဆုံခဲ့ရတဲ့ကွန်ဆိုင်အောင်ရဲ့အမှုစီရင်ချက်ကိုကချင်ဒေသခံတွေကမကျေနပ်နိုင်တဲ့အတွက်ကာကွယ်ရေးဦးစီးချုပ်စီကိုစတင်မယ်လို့ပြောပါရယ်အမှုကိုအရက်ဖက်တရားရုံးမှပြန်လဲစစ်ဆေးနိုင်ရေးအတွက်လဲကြိုးပမ်းနေကြပါရယ်ဒီတည်ဆုံမှုနဲ့နောက်ဆုံးစီရင်ဆုံးဖြတ်ချက်တွေပေါ်မှာနှစ်ဖက်အတိုင်းဝိုင်းကလူမှုကွန်ရက်တွေမှာလည်းမကျေမနပ်သုံးသပ်မှုတွေရှိနေတာပါအမှုသွားအမှုလာရဲ့အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE သတင်းတောက်မေခါကပြောပြမှာပါရှင်
တနတ်တိမှန်တည်ဆုံခဲ့တဲ့ဂွန်ဆိုင်အောင်အမှုနဲ့ပတ်သက်လို့တက်မတော်မှရဲတပ်သားမောင်မောင်ကိုအလုတ်ကျန်းနဲ့ထောင်ဒဏ်2နှစ်အမိန့်ချလိုက်ပါတယ်။အမှုကိုကချင်ပြည်နယ်မြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခါမှာရှိနေတဲ့စစ်တရားရုံးကအမိန့်ချလိုက်တာဖြစ်ပါတယ်။အမှုနဲ့ပတ်သက်လို့ကချင်ပြည်နယ်ကဒုတိယရဲမှူးကြီးမျိုးတူရာမောင်ကတော့အခုလိုပြောပြတာပါ။
ဟောကတော့အခုလက်ရှိကတော့ဒွန်ဆိုင်အောင်ကိစ္စမှာတော့ကျွန်တော်တို့ကဒီ level မှာအမှုဖွင့်လိုက်တယ်ပေါ့နော်အမှုဖွင့်ပြီးတော့မှအမှုစစ်ဆေးတယ်အမှုစစ်ဆေးပြီးတဲ့အခါကျတော့မှကျွန်တော်တို့ကဒီဟာကတက်မတော်သားဖြစ်တဲ့အတွက်ကိုတက်မတော်ကိုပြန်ပြီးတော့မှဟိုလွှဲပြောင်းပေးလိုက်တယ်တက်မတော်ကနေမှဒါဆိုစစ်ဖွင့်ရုံးနဲ့စစ်ဆေးတာပါစစ်တရားရုံးနဲ့စစ်ဆေးတာပေါ့နော်အခုလက်ရှိကတော့ကျွန်တော်တို့စစ်တရားရုံးကတော့သူ့စစ်ဆေးတာကတော့ကျွန်တော်တို့သိရတာဒီမြောက်ပိုင်းနဲ့စစ်တာကတုံးမှာပဲစစ်ဆေးတာသူနဲ့ပတ်သက်တဲ့ဟာဒီကတော့အခုဟိုဟာကတော့ကျွန်တော်တို့ဆုံးသောပေါ်တော့လို့ကြတာမင်းများကတော့ကျွန်တော်တို့ကဟိုပြလိုက်ပြီလဲပြလိုက်ပြီတို့ကလည်းကျွန်တော်လည်းတို့ဟိုထွက်ပြေးနေရတယ်ရှိတယ်တိမ်းဆောင်နေရတယ်ရှိတယ်ပေါ့နော်
တိတ်ဆုံးသွားတဲ့ဂွန်ဆိုင်အောင်မိဘတွေဘက်ကတော့အမှုရဲ့တရားစီရင်မှုကိုမမျှတဘူးလို့ယူဆတာကြောင့်တရားမျှတဖို့အတွက်ကာကွယ်ရေးဦးစီးချုပ်စီကိုစတင်သွားမယ်လို့တရက်လိုဘက်ကကူညီဆောင်ရွက်ပေးနေတဲ့ကချင်အမျိုးသားလူမှုဖွံ့ဖြိုးရေးဖောင်ဒေးရှင်းကတာဝန်ခံဦးဇော်ချိတ်ကပြောပါတယ
်ကျွန်တော်တို့အမြင်ကြတော့တရားမျှတမှုတော့မရှိဘူးပေါ့ကွာအဲ့ဒါကြောင့်ဂွန်ဆိုင်အောင်ရဲ့မိသားစုတွေကတော့ပြန်ပြီးတော့ဒီကာကွယ်ရေးဦးစီးချုပ်စီမှာစတင်ဖို့ရှိတယ်အဲ့တော့အစီအစဉ်တော့ရှိပါလေ။နောက်ဆက်တွဲပေါ့။တရားများတတယ်လို့မမြင်ဘူးပေါ့။ဒါလို့ဆိုတော့လူတယောက်တရားတော်မှာတနက်နဲ့ပြည်စီမတည်တဲ့လူတယောက်အမှုမှာလောက်ချတဲ့ထောင်သားနည်းနည်းပဲချတဲ့အပေါ်မှာကျွန်တော်တို့ကညတ်တယ်လို့တော့မမြင်ဘူးပေါ့
။အသက်16နှစ်အရွယ်ကွန်ဆိုင်အောင်ဟာမြစ်ကြီးနားမြို့ကွန်ပျူတာတက္ကသိုလ်မှာတက်ရောက်နေတဲ့ကျောင်းသားတအူပါ။ ပြီးခဲ့တဲ့နှစ်2016ခုနှစ်ဇွန်လ20ရက်နေ့ညကဖြစ်ပွားခဲ့တဲ့ဒီအမှုရဲ့သူတေဆုံးမှုဖြစ်စဉ်ဟာအာဏာပိုင်တွေဘက်ကထုတ်ပြန်မှုနဲ့ဒေသခံတွေရဲ့ပြောကြားချက်ကတော့တော်တော်လေးကွဲလွဲမှုတွေရှိခဲ့ပါတယ်။အခုအမှုကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကလူသေးမှုပုံမှန် 304 ကအရဆွဲချက်တင်အရေးယူခဲ့တာဖြစ်ပြီးတရားခံကိုလည်းတက်မတော်ကနေအပြီးပိုင်ထုတ်ပယ်လိုက်ပြီးဖြစ်တာကြောင့်အရက်ဖက်အကျဉ်းတော်မှာအပြစ်ခံယူပွဲရှိနေပေမဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုအသေးစိတ်သိရဖို့အတွက်ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေကြားပေးမဲ့သူမရှိခဲ့ပါဘူး။ဂွန်ဆိုင်အောင်တိတ်ဆုံးမှုအပေါ်အဲ့ဒီချိန်ကတက်မတော်တည်င်းအမှန်ပြန်ကြားရေးအဖွဲ့ရဲ့တည်င်းထုတ်ပြန်ချက်အရာကတော့ဝိုင်းမော်ဘက်ကနေပြန်လာတဲ့အမျိုးသားအမျိုးသမီး၄ဦးကိုအမည်မသိရှိဦးကလိုက်လံလူရဲ့နှောက်ယှက်တာမို့လမ်းတရမှာတာဝန်ကျနေတဲ့တက်မတော်သားတွေကကူညီခဲ့ရပြီးနှောက်ယှက်သူတွေကဆောင်းဆိုင်ကတက်မတော်သားတွေကိုဆောင်းဆိုင်လုံထွေးတပ်ပုတ်စဉ်မတော်တဆကြီးထွက်ကတိတ်ဆုံးခဲ့ရတာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်ကွန်ဆိုင်အောင်ကတစ်ချိန်လုံးကအခြားဆောင်တွေတရဲကိုနှောက်ယှက်တဲ့အမှုကိုကျူးလွန်ခဲ့မှုတယ်လို့ရဲတပ်ဖွဲ့ကအဲ့ဒီချိန်လုံးကထုတ်ပြန်ထားပါတယ်။ဒီအပေါ်မှာကချင်ဒေသခံတွေကတော့ဒါဟာဥပဒေမမြောက်တဲ့တန်တရားရှိမှုတစ်ခုသာဖြစ်တယ်လို့ပြန်လည်ခြိပခဲ့ပြီးကချင်လူငယ်ကိုရည်ရွယ်တပ်ဖြတ်ခဲ့တာလို့စွပ်စွဲမှုတွေထိရှိခဲ့ပါတယ်။အခုလက်ရှိအမှုစစ်ဆေးမှုနဲ့ပတ်သက်လို့ရှေ့နေဦးသိန်းတန်းဦးကတော့အခုလိုတုံ့သက်ပါတယ်။
304ကြာကြီးကပေါ်ဆလေးလူသေးတာတနက်နေ့ကျလိုက်တာဘတော်စတိကွက်သွားတာလို့နော်။ဒီလိုတိုက်ကြည့်တာတော့အဲ့ဒါမျိုးအဲ့ဒီကောင်ကတော့မတော်စားကြည့်တယ်အဲ့ဒါကတော့တော်လေးကားတိတ်ကောင်ပွဲရတယ်အဲ့ဒီတော့လေးကားကြီးဆိုရင်တော့ညနေ3နာရီအများကြီးဆောက
်ဂွန်ဆဲရောင်အမှုနဲ့ပတ်သက်ပြီးအခုလိုတရားစီရင်ချက်ချမှတ်လိုက်ပေမဲ့သူနဲ့အတူအပြစ်ကျူးလွန်ပါတယ်ဆိုတဲ့သူ့ရဲ့အပေါင်းအပါတွေကတော့အခုထိစစ်မေးနိုင်ခြင်းအရေးယူနိုင်ခြင်းမရှိသေးပါဘူးရှင
်တော်ရရှင်များရှင်လူလူကသူ့ရဲ့မကျင်တဲ့ချက်တွေကိုပြီးခဲ့တဲ့နှစ်ထဲလွှတ်တော်ကိုတိုင်ကြရမှာထဝက်ကျော်ဟာတရားစင်ရင်းနဲ့ပတ်သက်နေပါတယ်။တိုင်ကြားစာရီထဲမှာတော့တရားရုံးဆုံးဖြတ်ချက်တွေ၊တရားရုံးဝန်ထမ်းတွေတရားစင်ရင်းမှာနှောက်နှေးကြံ့ကြာမှုတွေကိုမကျင့်တတ်မှုတွေပါဝင်ပါတယ်။တရားဥပဒေစိုးမိုးရေးကိုဦးစားပေးဖို့ကြိုးစားနေတဲ့ရတ္တအစိုးရလက်ထက်မှာတရားရေးကဏ္ဍကိုမကျင့်တဲ့ချက်တွေပေါ်ပေါက်နေရတာဟာဘာကြောင့်များပါလဲဆိုတာကိုလာမယ့်စနေနေ့ည VOA ရဲ့ဓာတ်ရိုက်ဒီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့ကိုယ့်အတွေ့အကြုံပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့တောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်ရှင်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။
နေနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရတဲ့ဆိုရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါစီရှင်။အခုအမေရိကန်သမ္မတရွေးကောက်ပွဲရဲ့နောက်ဆက်တွဲအခြေအနေတွေကိုပြောပြပေးပါဦးမယ်။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ်ထဲကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲကို Cyber Internet ကတဆင့်ရုရှားနိုင်ငံကနှောက်ယှက်ခဲ့တယ်လို့အခိုင်အမာယုံကြည်တဲ့အကြောင်းအမျိုးသားထောက်လှမ်းရေးဌာနအကြီးအကဲကပြောပါရတယ်။ရွေးကောက်ခံသမ္မတ Donald Trump အနေနဲ့လည်းအမေရိကန်ထောက်လှမ်းရေးအတိုင်းအဝန်းရဲ့စွမ်းဆောင်ရည်အပေါ်မှာအထင်မသေးဖို့သူကသတိပေးခဲ့တာပါ။သမ္မတဖြစ်လာတော့မဲ့ပုံကိုအပေါ်မှာလှုပ်ရိုးလှုပ်စင်မဟုတ်ပဲဝေဖန်ခဲ့တဲ့အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူး James Clapper ရဲ့အထက်လွှတ်တော်ကြားနာပွဲကထွက်ဆိုချက်တွေနဲ့ပတ်သက်လို့ VOA သတင်းတောက် Michael Bowman ပေးပို့ထားတဲ့သတင်းကိုနန်းလောင်ကပြောပြပေးပါမယ်ရှင်
။ကမ္ဘာတဝန်းမှာအမေရိကန်ရဲ့နာမျက်စိလို့ဆိုရမယ့်ထောက်လှမ်းရေးအတိုင်းအဝိုင်းနဲ့သမရသည့်အဖြစ်တာဝန်ယူရမယ့် Trump တို့ကြားသဘောထားကွဲလွဲမှုတွေကိုတော့အထက်လွှတ်တော်ကြားနာပွဲကအမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူး James Clapper ထွက်ဆိုချက်တွေမှာအထင်ရှားတွေ့ခဲ့ရတာပါ။ရုရှားနိုင်ငံက Cyber တိုက်ခိုက်မှုတွေလုပ်ခဲ့တာနဲ့ပတ်သက်လို့သမရအိုဘားမားအစိုးရကရှေ့လထဲမှာအစီရင်ခံစာထုတ်ပြန်မှုရှိနေပြီးပြီးခဲ့တဲ့နိုဝင်ဘာလကကျင်းပခဲ့တဲ့သမရရွေးကောက်ပွဲမှာဆွတ်ဖက်ခဲ့တာဟာလည်းတန်တရာဖြစ်စရာမရှိဘူးလို့လည်း American ထိပ်တန်းထောက်လှမ်းရေးအရာရှိ Clapper ကအထက်လွှတ်တော်ကြားနာပွဲမှာပြောကြားသွားပါတယ်။
This was a multifaceted.
ဒါပဲပေါင်းစုံလှူရှားမှုပါ။ internet တိုက်ခိုက်မှုကအစိပ်ပိုင်းတစ်ခုသာဖြစ်ပါတယ်။ဝါရဖြန့်တာ၊သတင်းမှားတွေနဲ့သတင်းအတုတွေဖြန့်ချီတာလည်းပါပါတယ်
။လက်နက်ကိုင်တပ်ဖွဲ့များရဲ့အထက်လွှတ်တော်ကော်မတီဥက္ကဋ္ဌ John McCain ကတော့ရုရှားအစိုးရရဲ့ cyber တိုက်ခိုက်မှုဟာစစ်ကြေညာတဲ့လုပ်ရဖြစ်တယ်လို့ American အနေနဲ့လုံခြုံရေးကိုအလေးမထားတဲ့အတွက်အခုလိုတိုက်ခိုက်ခံခဲ့ရတာလို့လည်းပြောဆိုခဲ့တာပါ။
Right now there is no policy therefore there is no strategy.
တလုံးမှာဘာမူဝါဒမှမရှိတဲ့အတွက်ဘာမဟာဗျူဟာမှလည်းမရှိပါဘူး။ဒါကြောင့်လေတိုက်ခိုက်ခံရတာတွေကိုဘာမှပြန်မလုပ်တာပါ။
ရွေးကောက်ခံသမ္မတထရမ့်ကတော့သူ့အနေနဲ့အမေရိကန်ထောက်လှမ်းရေးလောကကိုသဘောကျတဲ့သူတယောက်ဖြစ်ကြောင်းဂျာရာဘရင်းနေက Twitter မှာရေးသားခဲ့ပေမဲ့ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ရဲ့အထိတ်ကအမှားယွင်းတွေကိုထောက်ပြပြီးထိတ်တန့်ထောက်လှမ်းရေးသတင်းတွေကိုအစီရင်ခံတင်ပြဖို့လိုအပ်ရဲ့လားဆိုတာကိုမေးခွန်းထုတ်ခဲ့တာပါ။ရုရှားနိုင်ငံကစိုက်ဘာတိုက်ခိုက်မှုလုပ်ခဲ့ကြောင်းထောက်လှမ်းရေးအတိုင်းအဝိုင်းရဲ့ပြောဆိုချက်တွေကိုအကြိမ်ကြိမ်လက်မခံညှဉ်းဆန်နေတဲ့ထရမ့်ကတော့ဒီမိုကရက်တစ်အထက်လွှတ်တော်အမကလဲမက်ကစကီးလ်ကဝေဖန်ခဲ့ပါတယ်
။ Who actually is the benefactor of someone who is about to
ပြည်ချုပ်ဖြစ်လာတော့မယ်သူကထောက်လှမ်းရေးအဖွဲ့အစည်းကိုရစရာမရှိအောင်ပြောဆိုနေတာကဘယ်သူအတွက်အကျိုးရှိမှာလဲရှင့
်။ American ထောက်လှမ်းရေးဌာနညွှန်ကြားရေးမှူးကလပါကတော့အရာရာကိုတန်လျာစိတ်ရှိသူနဲ့သူတပားကိုချိုးနှိမ်ပြောဆိုတာကကွာခြားမှုရှိတယ်လို့လည်းပြောဆိုခဲ့တာပါ။စိုက်ဘာတိုက်ခိုက်မှုတွေအတွက်ရုရှားအပေါ်ပြစ်ဒဏ်ခတ်အရေးယူဖို့ကတော့အမေရိကန်လွှတ်တော်မှပါတီနေရစလုံးကထောက်ခံမှုတွေတိုးလာနေပါတယ်။ဒီမိုကရက်တစ်အထက်လွှတ်တော်အမတ်ရစ်ချတ်ဘလူးထန်ကတော့ရုရှားရဲ့စိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုတာသူ့အနေနဲ့တန်လျာမရှိဘူးလို့ဆိုပါတယ်
။ There is no question, none.
American ဘောရုရှားနိုင်ငံကစိုက်ဘာကနေသတင်းအချက်အလက်တွေခိုးယူပြီးတိုက်ခိုက်ခဲ့တယ်ဆိုတာလုံးဝတန်လျာမရှိပါဘူး။ရုရှားပေါ်ပိုပြီးပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ဖို့လိုပါတယ်။
ရုရှားကိုပြစ်ဒဏ်ခရဲမှာအထက်လွှတ်တော်အမလင်ဆေးဂရီဟမ်တို့လို Republican တွေကလည်းထောက်ခံကြပါတယ
် There is no doubt the Russians did this but the
Russia ကစိုက်ဘာတိုက်ခိုက်မှုလုပ်ခဲ့တယ်ဆိုတာတန်တရားမရှိပါဘူးဒါပေမဲ့ Iran နဲ့တရုတ်တို့ကလည်းလုပ်လာနိုင်ပါတယ်ခုချိန်မှာ Democrat တွေတိုက်ခိုက်ခံရပြီမဲ့ဒါကိုမတားနိုင်ရင် Republican တွေအလဲရောက်လာပါလိမ့်မယ
်ထောက်လှမ်းရေး Agency တွေရဲ့တွေးရှိချက်နောက်ကွယ်မှာနိုင်ငံရေးရည်မှန်ချက်တွေရှိတယ်လို့ Trump ကပြောပါတယ်ထောက်လှမ်းရေးအစီရင်ခံစာကိုဒီကနေ့တောက်ကြနေမှာဒေါ်နယ်ထရမ့်လက်ခံရရှိမှာဖြစ်ပေမဲ့ရုရှားဘက်ကစိုက်ဘာတိုက်ခိုက်မှုလုပ်ခဲ့တယ်ဆိုတာကိုလှရုံနဲ့ချီမယုံမကြည်ဖြစ်နေခဲ့တဲ့ထရမ့်ရဲ့သဘောထားတွေပြောင်းလာမယ်လို့တော့သိမျှော်မှန်းထားလို့မရပါဘူးရှင်
။နန်းလောင်ပြောပြသွားတာပါရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ်။ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။တောက်ကြနေညနေပဲ VOA အစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အခုညနေပဲအစီအစဉ်ဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုကုချကျော်တိုင်းကညညာပေးပါအောင်မရှင
်ရုရှားကအင်တာနက်ကနေအချက်လက်တွေဖော်ယူခဲ့တာနဲ့ပတ်သက်ပြီးထောက်လှမ်းရေးအဖွဲ့တာဝန်ရှိသူတွေကဒီကနေ့မှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကိုအပြည့်အစုံစီရင်ခံကြဖို့ရှိပါတယ်ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားကအင်တာနက်ကနေခိုးဝင်ပြီးအချက်လက်တွေယူခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအဖွဲ့တွေကပြောထားတာကိုမစ္စတာထရမ့်ကပယ်ချထားတာပါမစ္စတာထရမ့်ဟာထောက်လှမ်းရေးအဖွဲ့တွေကိုအပြင်းထန်ဝေဖန်ထားသူဖြစ်ပြီးဒါဟာရွေးကောက်ခံသမ္မတတူအနေနဲ့အရင်ကမရှိခဲ့ဘူးပါဘူးဒေါ်နယ်ထရမ့်ရဲ့ကျန်းသက်စာချင်းစုပွဲတွင်ဆေးကြောက်ပါတဲ့ဆေးလိထောင်ပေါင်းများစွာကိုအလကားဝေဖို့ဆေးကြောက်တရားဝင်သုံးဆွဲခွင့်ရရည်လှုပ်ဆောင်နေတဲ့အုပ်စုတစုကစီစဉ်နေပါတယ်ဝါရှင်တန် DC ဆေးကြောက်သုံးဆွဲသူများညွန့်ပေါင်းအဖွဲ့ကဝါရှင်တန် DC မြို့တော်ဒူးပွန့်ဆော့ကွယ်အရက်အနောက်ချမ်းမှာဇန်နဝါရီလ20ရက်နေ့မနေ့၈နာရီကစပြီးဆေးကြောက်ဆေးလိတွေကိုဝေမှာပါဝါရှင်တန် DC မှာဆေးကြောက်ကိုအပန်းဖြေသုံးဆွဲတာတရားဝင်ခွင့်ပြုထားပါတယ်စေချောင်းနဲ့ပတ်သက်ရင်သုံးဆွဲသူတွေကြားသိထားကြတဲ့နံပါတ်423ကိုသင်္ကေတပြုပြီးမစ္စတာထရမ့်ကျန်းသက်စာချင်းစုပွဲမင်းကွန်ပြောဖို့4မိနစ်နဲ့စက္ကန့်20အလိုအချိန်တိကျမှာထောင်ပေါင်းများစွာသောဆန္ဒပြသူတွေကစေချောင်းဆေးလိပ်တွေကိုမိညိပြီးစတောက်ကြမှာပါရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကျန်းသက်စာချင်းစုပွဲနေ့မှာဆန္ဒပြဖို့လိုဖို့စီစဉ်တာကိုခွင့်မပြုဘူးဆိုရင်တရားစွဲမယ်လို့အမေရိကန်လူမှုကွန်ရက်ဆိုင်ရာရှေ့နေတွေကအမေရိကန်အမျိုးသားပန်းချက်များဆိုင်ရာဌာနကိုချိန်ချောက်ပြောလိုက်ပါတယ်ယူကော့ပွဲမှာမစ္စတာထရမ့်အနိုင်ရတာကိုကောက်ကွယ်ဆန္ဒပြဖို့ဒါမှမဟုတ်ထရမ့်သမ္မတကျန်းသက်စာချင်းစုပွဲကော်မတီနဲ့မဆိုင်ဘဲထောက်ခံပွဲလုပ်ဖို့ခွင့်ပြုချက်တင်ထားတဲ့အုပ်စု26ခုထဲက3ခုပဲခွင့်ပြုချက်ရပါသေးတယ်။ဆီးရီးယားမှာရှိတဲ့ရုရှားစစ်တပ်အကင်းကျင်းတွေကိုရုရှားကစပီးလျှော့ချနေပါပြီ။ရုရှားလက်နက်ကိုင်တပ်ဖွဲ့များရဲ့စစ်တင်နာပဋိချုပ်ကသမ္မတပူတင်ရဲ့ညွှန်ကြားချက်အတိုင်းအခုလိုလျှော့ချတာလို့ဒီကနေ့ပြောပါရခင်ဗျာ။
တကြတဲ့ညနေခင်းနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိင်ကြညာပေးသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မတ်ဖာကူဇန်ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်